ကရင်ပြည်နယ်မြဝတီခရိုင်ဝါလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလူမျိုးရေးတပ် KNL ကရင်အမျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဇွန်လ26ရက်နေ့ကတင်ယူခဲ့ပါတယ်ဒီသတင်းကိုတော့ VV သတင်းတောင်မတ်အေးအေးမှပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်မြဝတီခရိုင်ဝါလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလူမျိုးရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကဇွန်လ26ရက်နေ့မနေ့ပိုင်းကတင်ယူခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကအခုလိုပြောပြပါတယ်
။ရူပိသားကိုမနေ့ကအဲ့ဒါ KNL နဲ့ဒီ KNDO PDF တွေပူးပေါင်းပြီးတော့ညရရပါတော့။သူစကန်နာချင်းကတ်တယ်ချင်းကတ်ပြီးတော့မနေ့ကျတော့အဲ့ဒါတိုက်ပွဲတွေအပြန်အလှန်ပြစ်ခတ်ကြတယ်ပြစ်ခတ်ကြတော့စကန်ကိုတင်ပြီးလို့စကန်ကိုတင်ပြီးနောက်ပြီးတော့အဲ့ဒီမှာစကန်ကိုဆွတ်ခွာသွားတဲ့ဒီစကန်ကစက်သားတွေကိုလိုက်လံရှင်းလင်းနေတယ်ပြန်ရှင်းလင်းနေတာဟုတ်ကဲ့
ဒီစကန်ဟာလည်းဘူဟာရအရေးပါတဲ့စကန်တစ်ခုဖြစ်ကြောင်းကိုလည်းပြောပြပါဗျာ။
ဒီဥရကဝလီနဲ့ဟိုဒီကျွန်တော်တို့ဒီဘောဘူဝလီနဲ့ဘလူးချားမှာရှိကြပါဘော။နောက်သူကဟိုလမ်းခွဲလမ်းစုံတွေတစ်ခုမှာပေါ့။နောက်သူကဟိုဘူဟာရတော့အရေးပါတဲ့နေရာတစ်ခုပါပဲ။စကန်တစ်ခုပဲဟုတ်ကဲ့ဟုတ်ကဲ့။ဒီစကန်ကလည်းကြာပြီ။ဥရကကျွန်တော်တို့ဒီ68နောက်ပိုင်းကျွန်တော်96လောက်မှာခရေကဒီတန်းကိုဟိုစက္ကစအသိနာတာဟုတ်ကဲ့အရင်ကတင်းရင်စက္ကန်းနေပဲ
စနေနေ့ညတော့ကလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဇက်တိုက်လုပ်ဆောင်ခဲ့ပါတယ်ဒီအတွက်အနီးတစ်ဝိုက်ကကြေးရွာတွေကပြည်သူတွေကတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်စကန်ပိန့်တိုက်ပွဲအတွင်းနှစ်ဖက်အကြဆုံးနေရှိနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ KNU ဘက်ကရောစစ်ကောင်စီဘက်ကရောကြဆုံးတဲ့စစ်သုံးပတ်စီရင်ကိုသတင်းမထုတ်ပြန်သေးပါဘူး KNU ဘက်ကတော့ဥက္ကဋ္ဌစကန်ကိုတင်ယူပြီးတဲ့နောက်ညနေပိုင်းထိနေမြေရှင်းလင်းရေးတွေလုပ်ဆောင်နေရလို့လဲဆိုပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအရေးပါတဲ့ခန့်စစ်စခန်းတွေဖြစ်တဲ့ KNU တပ်မ9နယ်မြေတွေကတိမုထတော်လဲထာနဲ့ကြောက်ညက်စခန်းတပ်မ6နယ်မြေတွေကတော့မော်ခီစခန်း၊တေဘဘိုစခန်း၊ဝလီမြန်ရဲစခန်း၊ဥက္ကဋ္ဌစခန်းစတဲ့စစ်ကောင်စီစခန်းတွေကို KNU ကပြန်လည်တိုက်ခိုက်သိမ်းပိုက်မှုတွေလုပ်ခဲ့ပါတယ်အခုဆိုရင် KNU တပ်မအသီးသီးမှာတော့စစ်ကောင်စီတပ်တွေနဲ့နှစ်ဖက်တိုက်ပွဲတွေရှိနေပြီး KNU တပ်မ1တပ်မ3တပ်မ5တပ်မ6နယ်မြေတွေမှာတော့တိုက်ပွဲတွေခက်ခဲဖြစ်ပေါ်နေပါတယ်ရှင်